ပြီးခဲ့တဲ့ဒီဇင်ဘာလ30ရက်နေ့ကနေပြည်တော်မှာမန္တန်လေးရက်အလုံယုံဆွေးနွေးပွဲကျင်းပခဲ့ပါတယ်။အဲ့ဒီပွဲကိုပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ဦးဆောင်ပြီးအစိုးရလွှတ်တော်တရားစီရင်ရေးစတဲ့မန္တန်300ကပုဂ္ဂိုလ်တွေသတင်းမီဒီယာအဖွဲ့တွေကတာဝန်ရှိသူတွေနဲ့သတင်းမီဒီယာသမားတွေတက်ရောက်ခဲ့ကြပါတယ်။အလုံယုံဆွေးနွေးပွဲရဲ့အဓိကရည်ရွယ်ချက်ကတော့ပြည်သူတွေသိသင့်သိထိုက်တဲ့သတင်းတွေမှန်မှန်ကန်ကန်သိခွင့်ရဖို့နဲ့သတင်းစီးဆင်းမှုကောင်းမွန်စေရေးပဲဖြစ်ပါတယ်။ဆွေးနွေးပွဲမှာသတင်းမီဒီယာတွေဘက်ကသူတို့လိုလားချက်တွေကိုတောင်းဆိုခဲ့ပါတယ်။အဲ့ဒါကတော့ထုံးစံအတိုင်းမီဒီယာသမားတွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတရက်ပြတ်ထန်းပေးဖို့မီဒီယာသမားတွေကိုတရားစွဲရင်သတင်းမီဒီယာဥပဒေနဲ့ပဲအရေးယူဖို့ပြဿနာတွေဖြစ်လာရင်သတင်းမီဒီယာကောင်စီကိုကြားခံထားပြီးညှိနှိုင်းဖို့ပုံမှန်66ကာကြီးလိုမတရားတဲ့ဥပဒေပုံမှန်တွေကိုပယ်ဖျက်ပေးဖို့သတင်းရယူရမှာလွယ်ကူအဆင်ပြေချောမွေ့အောင်မန္တန်ကြီး၃ရက်ဘက်ကဆောင်ရွက်ပေးဖို့စတာတွေပဲဖြစ်ပါတယ်။ဒါတွေကတော့သတင်းမီဒီယာအဖွဲ့အစည်းတွေနဲ့မီဒီယာသမားတွေအမြဲပြောနေကြတောင်းဆိုနေကြအချက်လက်တွေပါ။ဒီအလုံဆွေးနွေးပွဲအပြီးမှာအချက်16ချက်ပါတဲ့ရလက်တွေရခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အဲ့ဒီအချက်တွေထဲမှာမန္တန်ကြီး၃ရက်ဘက်ကနေသတင်းမီဒီယာလောကကိုဖြစ်စေခြင်းတဲ့အချက်တွေလည်းပါဝင်ပြီးအဓိကတောင်းဆိုထားတာကတော့သတင်းမီဒီယာကောင်စီနေနဲ့သတင်းမီဒီယာနဲ့သတင်းတောက်တွေကျင့်ဝတ်လိုက်နာမှုရှိအောင်ဆောင်ရွက်ပေးရေးဆိုတာပဲဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံထဲကသတင်းမီဒီယာတွေကျင့်ဝတ်တွေကိုဘယ်လိုနားလဲလက်ခံထားကြတယ်ဘလောက်လိုက်နာတယ်သတင်းမီဒီယာကောင်စီနဲ့သတင်းအဖွဲ့အစည်းအသီးသီးအနေနဲ့မီဒီယာသမားတွေကျင့်ဝတ်လိုက်နာလာအောင်ဘယ်လိုလုပ်ကင်ဆောင်ရွက်ပေးနေတယ်ဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်သတင်းမီဒီယာကျင့်ဝတ်နဲ့ပတ်သက်ရင်မြန်မာနိုင်ငံစာနယ်ဇင်းကောင်စီကပြုစုထုတ်ဝေထားတဲ့သတင်းမီဒီယာကျင့်ဝတ်စာအုပ်လေးတုပ်ရှိပါတယ်အချက်ပေါင်းများစွာပါတဲ့အတွက်စာအုပ်တော့အဖြစ်ရိုက်နှိပ်ထုတ်ဝေပေးထားတာဖြစ်ပါတယ်ဒါပေမဲ့လည်းဒီကျင့်ဝတ်စာအုပ်ပါအချက်လက်တွေကိုသတင်းမီဒီယာတွေနဲ့သတင်းသမားတွေလိုက်နာသလားမလိုက်နာဘူးလားဆိုတာမေးခွန်းထုတ်ဖို့ဝေးလို့သတင်းသမားတော်တော်များများအဲ့ဒီကျင့်ဝတ်စာအုပ်ကိုဖတ်တော့မဖတ်ကြည့်ကြပါဘူးသတင်းဌာနတွေမှာလည်းသတင်းသမားတွေအဲ့ဒါလိုကျင့်ဝတ်တွေကိုလိုက်နာလာအောင်တီးတန့်စောင့်ကြည့်တာမျိုးမကြားမိသလိုလိုက်နာဖော်ပြကြဖို့ခါမလတ်စောဩနေတာမျိုးလည်းရှိတယ်လို့မသိရပါဘူးတကယ်တော့အဲ့ဒီသတင်းမီဒီယာကျင့်ဝတ်ဟာအချက်ပေါင်းများစွာပါလို့မဖတ်ပြကြမလေ့လာပြကြမဆွေးနွေးပြကြလိုက်နာဖို့ပြက်ကွက်ခဲ့ကြတာဆိုစေဦးအရင်1962ခုနှစ်မြန်မာနိုင်ငံစာနယ်ဇင်းကောင်စီကချမှတ်ထားတဲ့စာနယ်ဇင်းကျင့်ဝတ်17ချက်လောက်ကိုတော့လေ့လာလိုက်နာတယ်ဆိုရင်ပဲတော်တော်လေးကိုအလုပ်ဖြစ်နေပါပြီဒါပေမဲ့အဲ့လိုအခြေအနေမျိုးမရှိတဲ့အောက်မှာအခုနောက်ပိုင်းသတင်းမီဒီယာအများစုစာနယ်ဇင်းကျင့်ဝတ်ကိုသိလဲမသိလိုက်နာဖို့လဲပြက်ကွက်ဆိုတဲ့အနေထားကိုရောက်နေခဲ့တာကာလတော်တော်လေးကြာမြင့်ခဲ့ပါပြီ။ဒါနဲ့ပတ်သက်ပြီးဥပမာတွေနမူနာတွေအများကြီးပေးလို့ရပါတယ်။စာနယ်ဇင်းကျင့်ဝတ်အမှတ်စဉ်1မှာအခုလိုပါပါတယ်။စာနယ်ဇင်းတို့သည်အများပြည်သူသိရှိရန်အလိုငါထုတ်ပြန်သောသတင်းတိုင်းနဲ့အချက်အလက်တိကျမှန်ကန်စေရန်အစွမ်းကုန်စီစစ်ရမည်။ပုံနှိပ်ဖော်ပြခြင်းမပြုမီသတင်းအလုံးကိုတက်ဆွမ်းသမျှစစ်ဆေးရမည်မိသည့်သတင်းအချက်လက်ကိုမျှမိမိတို့လိုရာဆွဲပြီးမရေးရသို့သည်မဟုတ်လူရင်းအချက်များကိုတမင်သက်သက်ထိန်ချန်ခြင်းမပြုရတကယ်လို့သာ11 media အဲ့ဒီကျင့်ဝတ်နံပါတ်1ကိုတည်တည်ချာချာလိုက်နာခဲ့မယ်ဆိုရင်အခုလိုအမှုခင်းမျိုးပေါ်ပေါက်စရာအကြောင်းမရှိပါဘူးနောက်ထပ်ဥပမာကတော့စာနယ်ဇင်းကျင့်ဝတ်နံပါတ်4မှာသတင်းရေးသားအနေရေးသားသူဤအဘောလုံးဝမပါရှိစေရရေးသူအမည်နှင့်ရေးသားသောသတင်းဆောင်မတို့၌သာသတင်းရေးသားသူသည်၎င်း၏အဘော်ကိုသတင်းဆောင်မတွင်ထည့်သွင်းရေးသားပိုင်ခွင့်ရှိသည်ဆိုပြီးဖော်ပြထားပါသည်။ဒါပေမဲ့လည်း11 media ကဖော်ပြထားတဲ့သတင်းပေါင်းများစွာမှာအဲ့ဒီ media ရဲ့ CEO ကဘယ်လိုပြောတယ် editor ချုပ်ကဘယ်လိုဆိုတယ်စသဖြင့်အများအပြားထည့်သွင်းဖော်ပြလေရှိပါသည်။တခြားသတင်းဌာနနည်းနည်းပတ်မှမှလည်းအဲ့ဒါလိုဖော်ပြကြပါသည်။ကျင့်ဝတ်အရအဲ့ဒါလိုဖော်ပြလို့မသိမှုဆိုတာမီဒီယာအဖွဲ့အစည်းတွေ မီဒီယာသမားတွေဘက်ကထောက်ပြတာမျိုးမရှိခဲ့ပါဘူးအလားတူပဲနောက်ပြဿနာကြီးတစ်ခုကတော့စာနယ်ဇင်းထုတ်ဝေသူဟာသူထုတ်ဝေလိုက်တဲ့စာနယ်ဇင်းစာမျက်နှာတိုင်းထိုးနှက်မှုတိုင်းအတွက်တာဝန်ခံရမယ်ဆိုတာပါအင်တာဗျူးတစ်ခုဖော်ပြပြီးအဲ့ဒါဟာအင်တာဗျူးပြောသူရဲ့အာဘော်ပဲဖြစ်တယ်ဖော်ပြတဲ့မီဒီယာနဲ့မဆိုင်ပါဘူးဆိုတာမျိုးလူတို့ရဲ့ပေးစာဆိုပြီးဖော်ပြလိုက်တယ်အဲ့ဒါဟာပေးစာရေးတဲ့သူနဲ့ပဲဆိုင်တယ်ဖော်ပြတဲ့မီဒီယာမှာဘာတာဝန်မှမရှိဘူးဆိုတဲ့လွဲမှားစွာနားလည်ချက်မျိုးတွေပါတကယ်ကအင်တာဗျူးတွေမှာထုတ်ပြန်ချက်တွေမှာပေးစာတွေမှာမမှန်ကန်တဲ့ဆွတ်ဆွဲချက်တွေပါရှိတတ်ပါတယ်အဲ့ဒါလိုပါလာလို့တစ်ဖက်ကတရားစွဲတာမျိုးမီဒီယာတွေရှောင်လွှဲလို့မရနိုင်ပါဘူးဒီအချက်ကြောင့်ဥအောင်ဆန်းဦးကိုအင်တာဗျူးလုပ်ဖော်ပြလို့အဲ့ဒီမှာမမှန်ကန်တာတွေပါတယ်ဆိုပြီးလျှက်ပြက်ကြားနဲ့တာဝန်ခံဦးမြတ်ခိုင်နဲ့ဥအောင်ဆန်းဦးကိုဒေါ်ဆန်းစုကြည်ကတရားစွဲခဲ့ပြီပါတယ်ဦးမြတ်ခိုင်နဲ့ဥအောင်ဆန်းဦးတို့ကိုတရားရုံးကအဖြစ်ရှိကြောင်းအမိန့်ချခဲ့ပြီပါတယ်အခုနောက်ပိုင်းမကွေးကဂျာနယ်တစ်စောင်တွေအလားတူတရားစွဲတာခံရပါတယ်ဒါတည်းမက88ငင်းညာပွင့်လင်းလူအဖွဲ့အစည်းကတာဝန်ခံတွေကိုလည်းသူတို့ထုတ်ဝေတဲ့စာအုပ်မှာပါတဲ့အချက်လက်တွေမမှန်ကန်ဘူးဆိုပြီးမော်လမြိုင်မှာတရားစွဲတာခံနေရပါတယ်အဲ့ဒါလို့စာနယ်ဇင်းကျင့်ဝတ်ကိုမသိလိုက်နာဖို့ပြက်ကွက်နေကြတော့မီဒီယာလောကအကြီးအသွေးတွေကြဆင်းရတယ်လို့ပြည်သူလူထုရဲ့ယုံကြည်ကိုးစားမှုလည်းလျော့နေစေပါတယ်။ဒါပေမဲ့ခက်တာကမီဒီယာဆိုင်ရာအဖွဲ့အစည်းတွေဟာတပားသူတွေကိုသာဝေဖန်တတ်ပြီးကိုယ့်မီဒီယာလောကဖွံ့ဖြိုးတိုးတက်ရေးအတွက်ကျင့်ဝတ်အကြောင်းမပြောသလောက်ကျင့်ဝတ်လိုက်နာဖို့ထောက်ပြတာတွေကိုလည်းအဲ့ဒီမီဒီယာတွေကတရားစွဲတဲ့နည်းနဲ့တုံ့ပြန်တတ်တာ။ဒါမျိုးကိုမီဒီယာအဖွဲ့အစည်းတွေကလစ်လျူရှုထားတာအကျိုးဆက်ဖြစ်နေမီဒီယာလောကထဲမှာမဝေဖန်မပြောဆိုရဲဖြစ်လာတာတွေကလည်းမြန်မာမီဒီယာလောကအရေးအသွေးကိုကြဆင်းစေပါတယ်အခုဆိုအခြားမှန်တိုင်း၃ရက်ကဒီအချက်ကိုဝေဖန်ထောက်ပြနေပြီမို့မီဒီယာအဖွဲ့အစည်းတွေအနေနဲ့ဗာပေးပါညာပေးပါဆိုတာကြီးတောင်းဆိုမနေပဲကိုလောကသားတွေကျင့်ဝတ်နဲ့အညီရေးသားထုတ်လွှင့်လာကြအောင်ညှိနှိုင်းရှာကြံစူးစမ်းအကောင့်ထဲပေါ်သိမ့်ပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်